ဒီနေ့မှာလူငယ်များအတွက်တင်ဆက်ပေးချင်တာကတော့မက်ကီသီရဲ့နုပြိုသက်တာအတူယူစရာကဏ္ဍပဲဖြစ်ပါတယ
်သောတာရှင်များရှင်လန်းကျမ်းမာကြပါစေဒီကနေ့နုပြိုသက်တာအတူယူစရာအစီအစဉ်မှာကျမကီသီနဲ့အတူကျမမက်နင်းစီကလည်းပါဝင်တင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်မက်ကီသီရေမင်္ဂလာပါမင်္ဂလာပါမင်းစီသောတာရှင်များလည်းမင်္ဂလာပါနော်မကီတီရေဒီနေ့အတွက်နားဆင်ရမယ့်အကြောင်းအရာလေးကိုပြောပြပေးပါအောင်ရှင်
။ဒီတစ်ပတ်နှုတ်ပြသက်တာအတွေ့ယူစရာအစီအစဉ်ကနေညိုးနေသည့်ပန်းကလေးများအားလမ်းစီသူတယောက်အကြောင်းကိုပြောပြချင်ပါတယ်။ရောဂျာထန်ဆင်ဟာတီရှပ်နဲ့ဂျင်းမောင်းမီဝတ်ထားတဲ့15နှစ်အရွယ်ကျောင်းသားတစ်လေးကိုအကဲခတ်လိုက်ပါတယ်။ပိန်ပိန်ပါးပါးကောင်လေးကသူ့ရဲ့နာရီကိုတုံရီချုပ်ချားစွာလမ်းကြည့်နေတယ်။အထက်တန်းကျောင်းရဲ့နီးပြဟောင်းတယောက်ကျောင်းဆရာဟောင်းတယောက်ဖြစ်ခဲ့ဘူးတဲ့သူတယောက်အနေနဲ့ကောင်လေးရဲ့တုံကြီးချုပ်ချားမှုကိုနားလည်မှုလွဲစရာမရှိပါဘူးဒေပိုဝဲဆိုတဲ့ကောင်လေးဟာဆေးဆွဲနေတဲ့ကောင်လေးပဲဖြစ်ပါတယ်မင်းဘလိုမျိုးမူးယစ်ဆေးဝါးတုံးတယ်လဲလို့ရောဂျာဟန်ဆင်ကကောင်လေးကိုမေးလိုက်ပါတယ်ဘယ်ဆေးမှမတုံးဘူးလို့ကောင်လေးကပြောတယ်မင်းငါ့ကိုလည်းမပြောနဲ့ယောက်ျားဆိုတာစကားတည်ကြည်မှကောင်းတာကွာလို့ဆိုပြီးကျောင်းစီကံများရေးထားတဲ့စာရွက်ကိုပေးလိုက်ပါတယ်ဒစ်ပိုဝဲလ်ကလုံးဝဂယုမဆိုင်ပဲကျောင်းစီကံစာရွက်ကိုဘောင်းမီအိတ်ထဲထည့်ပြီးနောက်မှတွေးပါအောင်မယ်လို့ပြောပြီးပြန်သွားပါတယ်ဒီလိုကလေးမျိုးတွေရှိနေတဲ့အတွက်အိုင်ဒါဟိုပြည်နယ်ကူအာဒါလင်းမြို့မှာ CDA စီမံကိန်းကျောင်းကိုရောဂျာဟန်ဆင်တည်ထောင်ခဲ့ခြင်းဖြစ်ပါတယ် CDA စီမံကိန်းဆိုတာပညာတပိုင်းတစားနဲ့ကျောင်းထွက်ခဲ့ကြတဲ့သူများအတွက်ဘဝအသစ်ထူထောင်ပေးရေးစီမံကိန်းပဲဖြစ်ပါတယ်ဟန်ဆင်အနေနဲ့အောင်မြင်မှုမရရှိခဲ့ကြတဲ့လူငယ်လူရွယ်များကိုနောက်ဆုံးအခွင့်အရေးတစ်ခုတော့ပေးကြည့်ခြင်းပဲဖြစ်ပါတယ်ဒီလိုအခွင့်အရေးပေးဖို့ရန်အတွက်သူ့ရဲ့တပည့်ကျောင်းသားများကိုသူတို့အမားတဲကနေသင်ခန်းစာယူတတ်အောင်ခွင့်ပြုပေးပါတယ်အလုပ်တစ်ခုကိုဘလို့နီးမှန်လမ်းမှန်ဆောင်ရွက်ရမယ်ဆိုတာကိုသင်ပြပေးနိုင်မယ်ဆိုရင်လူကောင်းကလေးများဘဝကိုရောက်ရှိလာကြမှာဖြစ်ပါတယ် CDA စီမံကိန်းကျောင်းကိုတခြားစာသင်ကျောင်းတစ်ကျောင်းအဖြစ်တည်ထောင်ခွင့်ပြုဖို့ဟန်ဆင်က1989ခုနှစ်မှာခရိုင်အုပ်ချုပ်ရေးအဖွဲ့ကိုစီရင်သွေးဆောင်ခဲ့ပါတယ်။ကျောင်းသားများဟာကိုယ့်ရဲ့ကိုယ်ပိုင်ဆန္ဒအတိုင်းတက်ရောက်လို့စိတ်ရှိသူများပဲဖြစ်ပါတယ်။ကိုယ်ပိုင်ယုံကြည်စိတ်ချမှုကိုရရှိဖို့ရန်စမ်းသပ်လေ့ကျင့်ပေးမှုကိုလှုံ့ဆော်စေပါတယ်။ရောဂျာဟန်ဆင်ကိုယ်တိုင်ကလည်းဒီလိုဘဝမျိုးကနေတက်လန်းလာခဲ့ရသူဖြစ်တယ်။ရောဂျာဟန်ဆင်ကို1930ခုနှစ်မှာမွေးဖွားခဲ့ပါတယ်။သူဟာIOW ပြည်နယ်ကအရက်အလွန်ကျွန်တောက်တဲ့စက်ပြင်ဆရာတဦးရဲ့သားသမီး၉ယောက်ရှိတဲ့အနေနဲ့ပြင်စမမြောက်သားဖြစ်ပါတယ်။ငွေရှာဖို့အတွက်ကျောင်းမတက်ခင်ကြုံရကြပန်းအလုပ်လုပ်ခဲ့ရတယ်။ကျောင်းကိုသူရောက်တဲ့အချိန်မှာသူ့ရဲ့တွန့်ကျင်နေတဲ့တစ်ဆက်တည်းဝတ်စုံဟာညစ်ပတ်ပိတ်ကျန်နေပါတော့တယ်။တမနဲ့မှာတော့အဖြေတစ်ခုကိုမှားပြောမိတဲ့အတွက်ဆက်ထမရန်ဆရာကမင်းဟာဒီကျောင်းနဲ့မဆိုင်ဘူးရောဂျာဟန်ဆင်မင်းဟာအဝတ်အစားတန်တန်ဝတ်ဖို့တောင်စိတ်ကူးထဲ့တဲ့ကောင်မဟုတ်ဘူးလို့သူ့ကိုမညာမတအပြစ်တင်တဲ့အခါတံတန်းလုံးကဝိုင်းပြီးတော့ရေကြပါတယ်။ကျောင်းချိန်ပြီးဆုံးသွားတဲ့အခါမှာတော့ဟန်ဆင်ဟာတောအုပ်ထဲကိုပြေးဝင်ပြီးပုန်းနေလိုက်တယ်။တောထဲမှာဟန်ဆင်ဟာတနိုင်ထံချမှတ်ခဲ့ပါတယ်။ဘသူနဲ့မှအရော့တဝင်းမနေဖို့ရံပဲဖြစ်ပါတယ်။ဒီနေရာမှာသူ့စိတ်ထဲဒဏ်ရာရရှိသွားခဲ့ပါတယ်။ဆယ်ကျော်တက်အရွယ်ရောက်လာတဲ့အခါမှာတော့ဟန်ဆင်ဟာသူ့မိခင်ရဲ့ထိုးမြဲလက်မှတ်ကိုချက်လက်မှတ်ပေါ်မှာအတုထိုးတက်လာတယ်။ Transformer များကိုပွိုင်တူတူတနက်နဲ့ပြစ်ခတ်ဖျက်ဆီးတက်လာတယ်။အထက်တန်းကျောင်းရဲ့ကျောင်းအုပ်ဆရာကြီးကိုလည်းလက်သီးနဲ့ထိုးခဲ့တယ်။ကားတစ်စီးခိုးပြေးဘူးပြီးထောင်ထဲမှာရပ်ပေါင်း30ကျားနေခဲ့ရဘူးပါတယ်။ Roger Hansen ဟာကောင်းခွက်တစ်ခုလှုပ်ပြလိုက်မယ်လို့ဘယ်သူကမှမယုံကြည်ခဲ့ကြပါဘူး။သူကိုယ်နိုင်ကပင်ယုံကြည်မှုမရှိခဲ့ဘူး။ဒီလိုအခြေအနေမှာပင်သူဟာဘောလုံးနဲ့ဘတ်စကတ်ဘောအားကစားနည်းများဘက်မှာတော့ထူးချွန်တဲ့သူတူဖြစ်လို့နေပါတယ်။အထက်တန်းကျောင်းပြီးသွားတဲ့အခါမှာတော့ဟန်ဆင်ဟာမရိန်တက်အတွင်းကိုဝင်သွားခဲ့တယ်။မရိန်တက်အတွင်းမှာတော့အစည်းအကမ်းလိုက်နာကျင့်သုံးမှုများကိုသူလိုက်နာနိုင်ခဲ့တယ်။ဒါပေမဲ့အရက်သားဘဝကိုသူပြန်ရောက်သွားတဲ့အခါမှာတော့သူ့ရဲ့အစည်းအကမ်းရှိမှုများဟာအရေးပျော်ကြသွားခဲ့ရပြန်ပါတယ်။အလုတ်ကျန်းသမားအဖြစ်အလုတ်လုပ်တဲ့အခါမှာလည်းအရက်မူပြီးရံဖြစ်လေရှိပါတယ်။တရက်မှာတော့အရက်အမူပြေစေဖို့အတွက်သူ့ရဲ့အကိုဒယ်မာစီကို ကိုသွားပြီးလက်ပတ်ခဲ့ပါတယ်မင်းဟာမင်းဘွားကိုအလဟတ်သက်ဖြုံးလိပြစ်နေတာပဲမင်းဘာဖြစ်လို့ကောလိပ်မတက်ရတာလဲလို့အကိုဖြစ်သူကဒုံဒီကြီးမေးလိုက်ခြင်းကိုခံခဲ့ရပါတယ်သူ့အနေနဲ့ចောင်းစရိတ်မတက်နိုင်လောက်အောင်ဘဝပြစ်နေတဲ့အကြောင်းကိုဝန်ခံပြောကြားနိုင်စွမ်းမရှိပါဘူးဒါပေမဲ့ဒယ်မာကသူ့အကြောင်းကိုအကဲခတ်မိတဲ့အတွက်မင်းရဲ့ကောလိပ်ပထမနှစ်အတွက်ចောင်းစရိတ်ငါပေး ตุฮาซาเตนจาปูชาโบโกวาดนาทุ่งในจองตุโกตุนาเลลาเรตเวฮันเซนอ้ออย่าบาเรตุเยอโลกไกตบาวะอะอัยดาโฮเนกูอาดาลิมยุมยาโกยောက်ขะยะเรคามาตุอะตวยกองซงเซนคอมุโกตุ้ยชิยาบาเรตุโลเวดุขะยောက်นิเดคลิงเงมยาโกปิ่วเปลี่ยนเปโพไซกูยาชิลาบาร่อเรดาจองฮันเซนฮาเดโปเวลโกนาเลแกจิเมผิดบาเรเดโปเวลตုံးเนตาอะเยมาพะกิงกวนลွန်ตวาขะยะเรตุเยมิเกเนปะทวยผิดตุโรฮา ဆီယက်တယ်မြို့ကိုရွှေ့ပြောင်းသွားတဲ့အခါဆယ်ဂျိုတက်ရွယ်ပိုဝဲဟာကုအားဒါလင်းမြို့မှာနေထိုင်ကြံရစ်ခဲ့ရပါတယ်။သူဟာမြို့ရည်အိုင်ကြီးရဲ့နဘေးမှာကန်းဆက်ပေါ်မှာအိတ်ဆက်တဲ့အိမ်များကိုဖောက်ထွင်းခြင်း၊မူရစ်စေဝါ၃ဆွဲခြင်းများကိုစတင်ကျူးလွန်လာခဲ့ပါတယ်။တနေ့ကြာမှာတော့မူရစ်စေဝါကိုပိုးပြီး၃ဆွဲလာခဲ့တယ်။တကယ်ချင်းတူးနဲ့အတူနေထိုင်တဲ့တိုက်ခန်းမှာအမြဲတမ မူရစီဝါကိုအချိန်ပြည့်တုံးဆွဲနေပါတော့တယ်ဟန်ဆင်စဉ်းစားကြည့်ပါတယ်တို့ဘဝမှာမူရစီဝါမတုံးဆွဲဖို့ရွေးချယ်နိုင်ခဲ့တယ်သူရဲ့ CDA စီမံကိန်းကြောင်းကိုပိုဝဲရောက်လာပြီးနှစ်လအကြာမှာတော့ဟန်ဆင်ကပိုဝဲကိုမင်းအားလက်တဲ့အချိန်မှာအကြောင်းရဲ့စတိုဂန်ကိုဦးစီးပေးပါလားလို့ပြောခဲ့ပါတယ်။ပိုဝဲဟာအန်အော်ဂျင်ကြီးစွာနဲ့မျက်စိကိုဖွင့်ကြည့်ပိတ်ချီလုပ်နေပါတယ်။ကျောင်းစတိုဂန်ကိုဦးစီးဖို့ဆိုတာမလွယ်ပါဘူး။နောက်ဆုံးမှကောင်းပါပြီ။စတိုဂန်ကိုကျွန်တော်ဦးစီးပါမယ်လို့ပိုဝဲကပြောခဲ့ပါတယ်။ကျောင်းစတိုဂန ရှင်မသက်ခရင်ခန်းကြီးစက်တိငယ်28ကနေ30မှာဝင်လေးရပြမန်းတော်သူပေါင်းတို့ငါထံတို့လာကြလော့ငါဒီချမ်းသာပေးမည်ငါထံဘိုးကိုတင်၍ထမ်းကြလော့ငါထံ၌နီးခံကြလော့ငါဒီနူးညံ့သိမ့်မွေနှိမ့်ချတော်စိတ်တော်ရှိ၏တင်းတို့စိတ်နှလုံးသည်တတကျင်းကိုရလိမ့်မည်အเจ้าမူကားငါထံဘိုးသည်ထမ်းလွယ်၏ငါဝင်လေပော့၏တို့မိန့်တော်မူခဲ့ပါတယ် ကျမတို့လူလောကအတ္တဓာတ်မှာဝန်ထုတ်ပေါင်းမျိုးစုံကိုထမ်းနေရလို့စိတ်ပင်ပန်းလူပင်ပန်းဖြစ်နေကြရတယ်။လောကီရေးရာလူမှုဝန်ထုတ်များသာမကဝိညာဉ်ရေးရာဝန်ထုတ်များကိုလည်းကျမတို့ထမ်းကြရတယ်။ဝန်လေးရပြမန်းတော်သူပေါင်းတို့ငါထံတို့လာကြငါသည်ချမ်းသာပေးမယ်။တင်းတို့ရဲ့လေးလံတဲ့ဝန်ထုတ်များကိုချပေးမယ်လို့ဖိတ်ခေါ်တဲ့ကိုကြားသိရတဲ့သူတိုင်းကိုစိတ်နှပြပေါ့ပါလမ်းဆန်းနိုင်ကြပါတယ်။ ဖြစ်ပါတယ်။ထံမိုးဆိုတာဟာအနည်းနဲ့အများလေးလံမှာဖြစ်ုံမကလွတ်လပ်မှုကိုပင်ခြုံနှောင်လိုက်တဲ့အရာတစ်ခုပဲဖြစ်တယ်။လူတိုင်းအသိဖြစ်ပါတယ်။လွယ်ကူပေါ့ပါတဲ့ထံမိုးရှိပါမလား? ဘောတလုံးအောင်ထမ်းကြည့်ရင်အထက်အလျောက်လေးလံအောင်မှာဖြစ်ပါတယ်။ဝန်တော့ချပေးလိုက်လို့လွတ်လပ်ပေါ့ပါသွားသူတူဦးကိုထမ်းဖို့ဆိုတဲ့ချုံနောင်မှုအစ်တစ်ခုကိုဘာကြောင့်များထက်မှန်ပေးနေရပါသလဲစဉ်းစားစရာပါ။ကျန်းစကားဟာနားလည်ရန်ခက်ခဲပြီးဆန့်ကျင်ဘက်ဖြစ်နေတတ်ပါတယ်။ရှမတက်ခရင်ကျန်းကိုသေးသေးချာချာလေ့လာကြည့်ရင်ကိုရော်ဒီစကားကိုမိတ်ဆွေနေခြင်းကကိုရော်ဟာဆန့်ကျင်ဘက်မျို Goro Bo Amlu Amya Pilaja Bi, the Pi Bi, Songkwa Nijare. ပါတီဇန်ဆရာယောဟန်ကပင်ကိုရော့အပေါ်တန်တရားရှိလာတယ်။ဂါလိလဲနေသားများကလည်းကိုရော့ကိုဆန့်ကျင်ဘက်ပြုစာဖြစ်နေပါပြီ။ဒီလိုအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရခြင်းမျိုးမှာသခင်ခရစ်တော်ကိုယ်တိုင်ကပင်ငါတန်ဖို့သည့်ထမ်းလွယ်၏ငါဝန်လဲပေါ့၏လို့ဘာကြောင့်ပြောဆိုနိုင်သလဲ။မိမိရဲ့အမှုတော်လုပ်ငန်းဒီပင်အရှုံးနဲ့ရင်ဆိုင်ရတော့မရောဖြစ်နေခြင်းမှာကိုရော့ထမ်းနေရတဲ့ ရှိခရစ်တော်ကိုယ်တိုင်ကလေးလံတဲ့ဝန်ထုပ်ကိုထန်းနေရခြင်းမှာပင်လူပေါင်းများစွာတို့ဟာနှစ်သိမ့်မှုနဲ့အားပေးမှုကိုခံစားလို့အထံတော်ကိုချင့်ကပ်လေးရှိကြပါတယ်။ကိုရောရဲ့မျက်နာတော်ကပြုံးချိုရှင်ပြနေုံမကပြောဆိုပြမှုပုံနေထိုင်ပုံဆက်ဆံပုံတို့ကလည်းကြီးနူးွယ်ကောင်းယုံမကနှွေးထွေးတဲ့ကျင်နာမှုမေတ္တာကိုခံစားကြရလို့ကလေးသူငယ်များပင်လည်းကိုရောထံမှာ ရှင်ပြစာချင့်ကပ်ကြတာကိုတွေ့ရပါတယ်။ကိုရောရဲ့ပေါင်ပေါ်မှာပြုံးရွှင်စာတို့ဟာထိုင်ခဲ့ကြတယ်။တို့ဟာအနီးပတ်ဝန်းကျင်မှာပျော်ပါးစွာဆော့ကစားနေကြပေမဲ့အထံတော်ချင့်ကပ်ပျော်ရွှင်တဲ့အထိဆွဲဆောင်နိုင်ခဲ့တယ်ဆိုတာကိုတွေ့ရပါတယ်။ကိုရောတိုင်ကတီတီတင်းတင်းမျက်နှာများမရှိပဲရှင်ရှင်ပြပြနေတတ်တဲ့အတွက်ကြောင့်လည်းမင်္ဂလာဆောင်ပွဲများ၊ထမင်းစားပွဲများတို့ ကိုယ်တော်ကိုအဆင့်အတန်းမရွေနေရမရွေလူပေါင်းများစွာကလိုက်လဲပြူငါစွာဖိတ်ကြားခဲ့တာကိုတွေ့ကြရပါတယ်။ဝန်내ကြည်ကွင်းနေကြသူများဒုစရိုက်ပြုမိလို့စိုးထိတ်ကြောက်ရွံ့နေတဲ့မာဂရာလမာရိလို့အမျိုးသမီးများဆင်းရဲနှမ်းပါးတဲ့မုတ်ဆိုးမများတထေးတကြွဲဩဇာအာဏာရှိပုဂ္ဂိုလ်များကပင်ကိုတော်ထံချင့်ကပ်ပြီးအကြဉျဉ်တောင်းခံရန်ခွန်အားရယူရန်ရောက်လာတတ်တာကိုတွေ့ရှိရပါတယ်။ တခင်ခရစ်တော်ကိုယ်တိုင်ကစန့်ကျင်ဘက်ပြုနေသူများအမှုတော်ကိုဖျက်လို့ဖျက်ဆီးလုပ်နေသူများစကနာထိုးသူများနဲ့စကားအမှားဆောင်ဆိုင်နေသူများကိုနေ့စဉ်နေ့တိုင်းရင်ဆိုင်ရပြီးဝန်ထုပ်ကိုထမ်းနေရစေမှာပဲကိုရောကဝန်တာရှင်လန်းစွာအမှုတော်မြတ်ကိုဆောင်ရွက်နိုင်ုံမကသူတစ်ပါးရဲ့ဝန်ထုပ်များကိုချပေးမယ်လို့မိန့်တော်မူခဲ့ပါတယ်။ငါထန်၌နီးခံကြလောဆိုတဲ့စကားကငါရဲ့လျော့ဝက်ချက်ကိုလာရောက်သင်
လူရူလူဆန်းဖြစ်နေတာကိုအံ့ဩစွာတွေ့ရပါတယ်။ဒါကြောင့်မိမိကိုယ်တိုင်ကတန်ဖို့ထန်းနေစင်မှာပင်ချမ်းသာပေးနိုင်တဲ့အရှင်ရဲ့လျှော့ဝှက်ချက်ကိုမြည်ဆန်းကြည့်ပါလို့ပြောပါရစေ။အခုကြားခဲ့ရတဲ့အစီအစဉ်နဲ့ပတ်သက်ပြီးမိတ်ဆွေများစာရေးဆက်သွယ်လိုပါကမျော်လင့်စရာလူငယ်ကပါ စာတိုက်တက်တာအမှတစ်သုံးသုံးရသုံးရရန်ကုန်မြို့သို့စာရေးဆက်သွယ်နိုင်ပါတယ်ခင်ဗျာ။ဒါအပြင်အလင်းတို့ခရီးစဉ်ဆိုတဲ့တမချန်းစာစာပေးစာယူသင်ခန်းစာများကိုလည်းအခမဲ့မှာယူလေ့လာနိုင်ကြောင်းသတင်းကောင်းပေးလိုက်ပါတယ်ခင်ဗျာ။